Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ American ပြည်ထောင်စု Washington DC မြို့တော်ကနေ2015ခုနှစ် March 25ရက်နေ့ဗုဒ္ဓဘူးနေ့ညနေပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းကီလိုမီတာ16.25တို့ကနေဓာတ်ရိုက်နှာဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာပါရှင်ကျမကခင်မြတ်ပါဒီညနေခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့တူချင်ညာပေးပါပါမနေ့ကလူပေါင်း150စလုံးတည်ဆုံးခဲ့တဲ့ German Wing Spain Airbus လင်းပြတ်ကျခဲ့တဲ့နေရာမှာရှာဖွေစစ်ဆေးမှုတွေကိုလုပ်နေပါတယ်ရေမင်မှာခိုးသီးတပုံတွေချီတက်လာနေတာမို့သမရဟာအီဒင်နန်တော်ကနေထွက်သွားပြီးမြို့ထဲတနေရာမှာခိုးလုံနေရပါတယ်စင်ကာပူနိုင်ငံမှာတော့ကွယ်လွန်သွားပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းလီကွန်ယူရဲ့ရုပ်ကလပ်ကိုအများပြည်သူကြည့်ရှုနိုင်အောင်အတွက်ဒီကနေ့လွှတ်တော်ကိုတည်ယူသွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမဆုံမောင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းအတွက်ဦးစားပေးတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းလွှာလေးတွေမှာဆိုရင်တော့စစ်ရေးတင်းမာမှုတွေဖြစ်နေတဲ့ကချင်ရှေတန်းစခန်းတွေကိုမြမတပ်ဖက်ကဘလို့များစတိုက်ထိုးစစ်ဆင်နေပါသလဲ
။ဒီမင်းညာကတက်တိုက်နေရင်လည်းသူတို့လက်ခောက်သွားဘုံသွားချိန်ကြတယ်ရှေလန်းစခန်းတွေကျွန်တော်တို့ဖြေပေးရပါတယ
် KI ကိုပြောခွင့်ရှိသူဦးတောင်ခါပြောပြပေးခဲ့တာပါကိုကန်ဘက်ကစစ်ရေးအခြေအနေပါဝင်သတင်းပြည့်စုံနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဆက်ပြီးတော့ဒီလက်ပန်းမှာဖန်းစည်းခံထားရတဲ့သပိတ်မောက်ចောင်းသားတွေကိုရုံးထုတ်စစ်ဆေးမှုတွေနဲ့ចောင်းသားကောင်းဆောင်တချို့ကိုဝရမ်းပြေးဖြစ်နေတရားရုံးကနေဖန်းစည်းမိတ်ထုတ်လိုက်တယ်ဆိုတဲ့သတင်းနိုင်ငံရေးအကျဉ်းသားဥယျာဉ်တွေ2015ခုနှစ်အတွင်းအစပေါင်းများစွာမြင့်တက်သွားတဲ့သတင်းနဲ့အတူမကြခင်ကျင်းပတော့မယ့်2015ရွေးကောက်ပွဲစောင့်ကြည့်လေးလာနိုင်ရေးအနောက်နိုင်ငံတွေကိုလေးလာခွင့်ပြုလိုက်တဲ့အပေါ်မှာသုံးသက်ချက်စတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့တင်ပြပေးမှာဖြစ်ပါတယ်ရှင်
ရှိမနိုင်ငံမှာသမရအက်ထရာဘူးမန်ဆောဟာရှိနေတဲ့တောင်ပိုင်းကအေဒင်မြို့ကိုဟူသီတိုက်ခိုက်ရေးသမားတွေချီတက်လာနေတာမို့သမရဟာအေဒင်နန်းတော်ကနေထွက်ခွာသွားပြီဖြစ်ပြီးမြို့ရင်းကအမီမဖော်လို့တဲ့တနေရာမှာရှိနေတယ်လို့ရေမင်အရာရှိတွေကဒီကနေ့မှာပြောကြားလိုက်ပါတယ်။သမရဟာရီမြို့ကနေထွက်ခွာသွားပြီလို့အစာပိုင်းထွက်ပေါ်လာတဲ့သတင်းတွေကိုတော့ရေမင်အရာရှိတွေကညှင်းဆုပ်ခဲ့တာပါ။မစ္စတာဟာရီကမြို့တော်ဆာနာမှာဟူသီတွေနေချဲ့ချုပ်ဖမ်းထားတာကိုခံခဲ့ရပြီးပြီးခဲ့တဲ့လပြန်လည်လွတ်မြောက်ခဲ့ခြင်းကစပြီးအေဒင်မြို့ခေါလုံးနေတာဖြစ်တယ်လို့သူ့ရဲ့အဆိုးရွားကိုအီရင်ပင်လယ်ကွင်းမှာပြန်ပြီးထူထောင်နိုင်အောင်အတွက်စ조사နေတာဖြစ်ပါတယ်။ဟူတီရီဟာပြီးခဲ့တဲ့စက်တင်ဘာလထဲမှာဆာနာမြို့တော်ကိုသိမ်းပိုက်ခဲ့ပြီးတောင်ဘက်ကအီရင်ကိုပါဆက်ပြီးသိမ်းပိုက်ဖို့အတွက်조사နေတာဖြစ်ပါတယ်။တပုံတက်တွင်နဲ့မစ္စတာဟာရီကိုလူလားသူတွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအီရင်မြောက်ဖက်38မိုင်အကွာလောက်မှာရှိတဲ့ပင်မ L Anet 4ရက်အခြေဆိုင်စခန်းကိုတပုံတွင်သိမ်းပိုက်နိုင်ခြင်းမှာအခုလိုမစ္စတာဟာရီအီရင်ကထွက်ပြေးတယ်ဆိုတဲ့သတင်းထွက်လာတာဖြစ်ပါတယ်။L Anet ဟာ American တပ်တွေရဲ့အရေးကြီးတဲ့ထောင်လိုင်းစခန်းတစ်ခုဖြစ်ပြီးအာရဗျကျွန်းဆွယ်ဒေသမှာရှိတဲ့ Yemen ခြေဆိုင် Al Qaeda စစ်သွေးကြော်တွေကိုမောင်းသူမဲ့ drone ယာဉ်တွေနဲ့ထောက်လှမ်းတဲ့နေရာလည်းဖြစ်ပါတယ်။ Yemen နိုင်ငံမှာလုံခြုံရေးရဆုံးသွားတဲ့အနေအထားကိုရောက်နေတာမို့ကျန်နေသေးတဲ့ American တပ်သားတွေအားလုံး Yemen ကနေထွက်ခွာသွားကြပြီလို့စနေနေ့တုန်းက American ပြည်ထောင်စုကကြေညာခဲ့ပါတယ်။မနေ့ကတော့ Houthi တွေရဲ့လုံရက်ကိုရပ်တန့်အောင်ရဟန်တားတဲ့အနေနဲ့စီးရေးအရာဂျားဝင်ပြီးဆောင်ရွက်ပေးဖို့အတွက်သမရမစ္စတာဟာဒီကကုလသမဂ္ဂလုံခြုံရေးကောင်စီကိုပန်ချခဲ့ပါတယ
်။အာဖဂန်နစ္စတန်နိုင်ငံလုံခြုံရေးရရှိဖို့လှုပ်ရှားရတဲ့အများကြီးကြံနေသေးတယ်ဆိုတဲ့အကြောင်းအာဖဂန်သမ္မတအက်စရက်ဂါနီနဲ့အမေရိကန်သမ္မတဘရက်အိုဘားမာတို့မနေ့ကဆွေးနွေးခဲ့ပြီးဒီကနေ့မှာတော့မစ္စတာဂါနီဟာအမေရိကန်ကွန်ဂရက်လွှတ်တော်ပူးတဲ့အစည်းအဝေးပွဲတစ်ခုမှာမိန့်ခွန်းပြောကြားဖို့ရှိပါတယ်။အာဖဂန်မှာခြားရတဲ့တပ်သားထုတ်ဝက်ရှော့ချသွားမယ်ဆိုတဲ့ငကိုအစီအစဉ်ကိုသမ္မတအိုဘားမာပြန်လည်သုံးသပ်ခဲ့ပြီးတဲ့နောက်အမေရိကန်တပ်သား9800ကိုဒီနှစ်ကုန်ပိုင်းအထိအာဖဂန်မှာဆက်ထားသွားမယ်လို့အင်ကာနေဆွေးနွေးဝဲပြီးသမရအင်ဗျူတော်မှာပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမရအိုဘားမားကကြေညာသွားတာပါတချိန်ကအမေရိကန်တပ်သား33,000ချခဲ့မှုတဲ့အာဖဂန်စစ်စင်ရေးကိုအမေရိကန်ကရပ်ဆိုင်းခဲ့တာပါအာဖဂန်စစ်တပ်ကိုစစ်တင်နှံပေးရင်စီရေးအကြံပေးလဲပေးနေတဲ့လက်ကျန်အမေရိကန်တပ်တွေပြန်လဲရုပ်သိမ်းသွားမယ်ကိစ္စကိုချင်းချင်းငင်ငင်လို့ဖို့အာဖဂန်သမရဂါနီကတိုက်တွန်းနေပါတယ်ဒီလိုအခြေအနေတွေရှိနေပေမဲ့2019ခုနှစ်အစောပိုင်းရောက်ရင်အာဖဂန်မှာအမေရိကန်တပ်သား1000အောက်ထိရှော့ချသွားဖို့သမ္မတအိုဘားမားကဆုံးဖြတ်ထားပါတယ
်။မနေ့ကခီးတယ်နဲ့လေယာဉ်အမှုထမ်း150စလုံးတည်ဆုံးခဲ့ရတဲ့ German Wings by Airbus A320 jet နဲ့ပြတ်ချခဲ့တဲ့ပြင်သစ်နိုင်ငံ Els တောင်တန်းဒေသမှာရှာဖွေစစ်ဆေးမှုတွေကိုလုပ်နေပါတယ်။ပြင်သစ်ပြည်ထောင်စုဝန်ကြီးဌာနက German Wings လေယာဉ်အမှတ် 4W 952ရဲ့ black box ကိုရထားပြီလို့ပြောပါတယ်ဆက်ဟာဖြည့်စင်းနေတာတွေ့ရပေမဲ့လင်းပြတ်ချရတဲ့အကြောင်းရင်းကိုသိနိုင်အောင် Paris မြို့မှာစစ်ဆေးမှုတွေလုပ်နေတယ်လို့ဆိုပါတယ်ဂျာမနီဝန်ကြီးချုပ် Angela Merkel ပြင်သစ်သမ္မတ François Hollande နဲ့ Spain ဝန်ကြီးချုပ် Mariano Rajoy တို့ဟာဒီကနေ့ဗုဒ္ဓဟူးနေ့မှာလင်းပြတ်ချတဲ့နေရာကိုသွားပြီးကြည့်ရှုဖို့ရှိပါတယ်အင်္ဂါနေ့မနေ့ပိုင်းက Spain နိုင်ငံ Barcelona မြို့ကနေ Germany နိုင်ငံ Düsseldorf ကိုအသွားပြတ်ချသွားတဲ့လင်းစီကအရေးပေါ်အချက်ပြတာမျိုးတွေတခုမှမရခဲ့ပါဘူးကျေးဇူးအများစုက Spain နဲ့ Germany နိုင်ငံသားတွေဖြစ်ပြီး Turkey, Netherlands နဲ့ Australia နိုင်ငံသားတွေလည်းပါဝင်နိုင်ပါတယ်။လိုက်ပါသွားတဲ့ကျေးဇူးတွေထဲမှာ German Opera တီးတန်ရှင်နှုတ်နဲ့ကျောင်းခီးစဉ်အပြီးပြန်လာတဲ့ဆယ်ကျော်သက် German ကျောင်းသူကျောင်းသား16ယောက်လည်းပါလာတယ်ပါဖြစ်ပါတယ်။ဈေးသက်သက်သာသာနဲ့ပြည့်စွဲတဲ့ German Wings လေကြောင်းပိုင် Lufthansa ကုမ္ပဏီကတော့ဒီလင်းပြတ်ချခြင်းကိုအခုချိန်မှာမတော်တဆမှုဖြစ်နေတတ်မှတ်ထားပေမဲ့အကြမ်းဖက်မှုဖြစ်နိုင်တယ်လို့ခံမှန်းမှုတွေနဲ့ပတ်သက်တဲ့အချက်အလက်ထောက်ထားတွေကိုလည်းသတိနဲ့စစ်ဆေးနေတယ်လို့ပြောပါတယ်။ American သမ္မတအင်ဗျူကတော့အကြမ်းဖက်မှုနဲ့ကနဦးဆက်ဆက်မှုတစုံတရာမတွေ့ရဘူးလို့ပြောပါတယ်။German Wings ရဲ့ဗုဒ္ဓဟူးနေ့လေကြောင်းခီးစဉ်အတော်များများကိုလင်းဝန်တန်းတွေပန်ချမ်းမှုကြောင့်ဖျက်သိမ်းထားပြီးလင်းပြတ်ချမှုအတွက်တုံ့နှုတ်ဝမ်းနည်းရပါကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေကိုအပြည့်အဝလှုပ်ဆောင်သွားပါမယ်လို့ပြောဆိုထားပါတယ်
။လေကြောင်းနိုင်ငံရှေ့ဘက်ချမ်းဘန်ဂါဇီမြို့မှာမနေ့တုန်းကအနည်းဆုံးစစ်သား9ဦးတိဆုံးစေခဲ့တဲ့အထေကံဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS သွေးကြွတွေကဒီကနေ့ထုတ်ဖော်ပြောဆိုလိုက်ပါတယ်။အထေကံဘုံခွဲသမားလိုက်ပါလာတဲ့ကားနဲ့စစ်စေးဂိတ်တစ်ခုကိုဝင်တိုက်ပြီးဖောက်ခွဲလိုက်တာဖြစ်ပါတယ်။စင်မြန်အစိုးရအုပ်စုတွေနဲ့စစ်သွေးကြတွေကြာရင်းညာစစ်ရေးညဉ့်ရေးဆွေးနွေးပွဲဖြစ်လာစေမဲ့နီလန်း6တွဲကိုကုလသမဂ္ဂကချပြလာပြီးတဲ့နောက်အခုလိုအကြမ်းဖက်တိုက်ခိုက်မှုတွေပေါ်လာရတာပါကုလသမဂ္ဂရဲ့အကြံပြုချက်ထက်မှာညွန်ပေါင်းအစိုးရတရက်နဲ့ကော်မတီတစ်ခုတို့ကဖွဲ့စည်းပုံအခြေခံဥပဒေသစ်တစ်ခုဆွဲမှာဖြစ်ပြီးအဲ့ဒီဖွဲ့စည်းပုံပြီးသွားတဲ့အခါရွေးကောက်ပွဲအသစ်တစ်ခုကျင်းပသွားမှာဖြစ်ပါတယ်လီဘားနိုင်ငံမှာထိတ်တိုက်ရင်ဆိုင်မှုနဲ့ခွဲထွက်ရေးလှုပ်ရှားမှုတွေပိုများလာနေတယ်လို့အကြမ်းဖက်လုပ်ရက်တွေကဒေသတွင်းတွေကိုပါချင်းချောက်လာနေတယ်လို့လီဘားမှာရှိတဲ့ကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြထားပါတယ်
Your American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။စင်ကာပူနိုင်ငံကိုထူထောင်ခဲ့သူကွယ်လွန်သူဝန်ကြီးချုပ်ဟောင်းလီကွမ်ယူအတွက်အခုသတင်းတပတ်ကိုစင်ကာပူနိုင်ငံမှာဝန်내ခြေကွဲပွဲကာလသတ်မှတ်ထားပြီးသူ့ရဲ့ကျွမ်းကျင်တဲ့ရုပ်ကလပ်ကိုဒီကနေ့ဗုဒ္ဓဖူးနေ့ကစပြီးအများပြည်သူကြည့်ရှုနိုင်မှုအတွက်ပြသထားမှာဖြစ်ပါတယ်။မစ္စတာလီရဲ့အမှန်ကန်ကိုလက်နဲ့တင်ရင်းနဲ့သမရနေရင်ကနေလွှတ်တော်ကိုသင်ယူသွားစဉ်ဝန်내ပူဆွေးနေသူထောင်းနဲ့ခြေပြီးစင်ကာပူမြို့လမ်းမရီပေါ်ကနေဂါရောဝပြုကြပါတယ်။မစ္စတာလီရဲ့ရုပ်လောင်းကိုတင်းငွေတွေနဲ့နိုင်ငံတော်အခမ်းအနားနဲ့ဇာပနာမကျင်းပခင်အချိန်ထိအများပြည်သူကြည့်ရှုဂါရောဝပြုနိုင်အောင်ပြသထားမှာဖြစ်ပြီးကမ္ဘာတဝန်းကဂုံဒီရှိပုံကိုယ်တွေလည်းလာရောက်ကြမယ်လို့ခန့်မှန်းထားပါတယ်။1959ခုနှစ်ကနေ1990ထိစင်ကာပူနိုင်ငံကိုအုပ်ချုပ်ခဲ့တဲ့မစ္စတာလီဟာအဆောက်အအုံယောဂပြင်းထန်စွာခံရစားရပြီးတနင်္လာနေ့ကကွယ်လွန်ခဲ့တာဖြစ်ပါတယ်။သူကကွယ်လွန်ချိန်မှာ92နှစ်ရှိပါပြီ
။အရှေ့လယ်ပိုင်းနိုင်ငံတွေစီထွက်ခွာမဲ့ Jihad Wadi တွေလို့တန်တရာရှိသူ230ကိုဩစတြေးလျနိုင်ငံကမထွက်ခွာမီလေးစိတ်တွေမှာအကြမ်းဖက်မှုတိုက်ဖျက်ရေးတပ်ဖွဲ့တွေကတားမြစ်နိုင်ခဲ့ကြောင်းအာဏာပိုင်တွေကဒီကနေ့ပြောပါတယ်။အဲ့ဒီထဲမှာဆယ်ကျော်သက်လူငယ်3ဦးလည်းပါဝင်ပါတယ်။မိဘတွေမတီးပဲတူရကီနိုင်ငံကိုသွားမဲ့စစ်နီဇာတိပွားအသက်16နဲ့18နှစ်အရွယ်ညီအကိုနှစ်ဦးကိုမတ်လ10ရက်နေ့ကစစ်နီနိုင်ငံကလေးစိတ်မှာတားမြစ်နိုင်ခဲ့ပြီးမိဘထံပြန်လည်အနှံခဲ့ပေမဲ့တရားစွဲဆိုခံရဖို့ရှိပါတယ်။ဒီလိုပါတဲ့မှာပဲအရှိလေပိုင်းစစ်ပွဲတစီသွားမဲ့အသက်18နှစ်အရွယ်နောက်ထပ်လူငယ်တဦးကိုစစ်နီလေးစိတ်မှာပဲဖမ်းမိခဲ့ပြီးမိဘထံပြန်လည်အနှံခဲ့ပါတယ်။
အီရန်နိုင်ငံမှာဖေဖော်ဝါရီလတွင်တနေ့ကိုရေနံစီဇိမ်းစီပေါင်း2တန်းခွဲကျော်ပြည်ပကိုတင်ပို့နိုင်ခဲ့ပေမဲ့ဒါဟာ IS Islamic စစ်သွေးကြော်တွေကိုတိုက်ဖက်ခိုက်ဖို့အတွက်စီးရေးလုံဆောင်နေမှုကိုလုံလောက်တဲ့ငွေဖြည့်ပေးနိုင်မှုစီစဉ်ထားချက်အတွက်ဖြည့်တင်မပေးနိုင်ဘူးလို့အီရန်ရေနံဝန်ကြီးကပြောကြားလိုက်ပါတယ်။ရေနံတစ်စီးကို $48ဖြန့်မြတ်နီးပါးဈေးပေါ်အခြေခံတွက်ချက်အမှာပြည်ပတင်ပို့မှုကြောင့်ရတဲ့ငွေဟာ3 billion ခွဲနီးပါးပဲရှိတယ်လို့ရေနံဝန်ကြီးဌာနပြောခွင့်ရကပြောကြားခဲ့ပါတယ်။
ပေါ်ဘူးနဲ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်တင်ဆက်ပေးမယ့်သတင်းလွှာတွေထဲမှာအရင်ဆုံးနားဆင်ရမှာကတော့စီးရဲတင်းမာမှုတွေဖြစ်နေတဲ့တိုင်းရင်းဒေသတွေကတိုက်ပွဲအခြေအနေပါ။ ကချင်ပြည်နယ်ကိုက်ထိတ်ကျေးရွာတဝိုက်ကကချင်လွတ်လပ်ရေးတပ် KIA ရဲ့ရှေ့တန်းတပ်စခန်းတွေကိုမြမအစိုးရစစ်တပ်ကလေကြောင်းကရောကြီးတက်နေပါထိုးစစ်ဆင်နေပါတယ်ဒီထိုးစစ်ဟာတစ်မောင်ခိုးတွေကိုတိုက်တာဖြစ်တယ်လို့အစိုးရကစွပ်စွဲထားပေမဲ့ KIA တပ်စခန်းတွေကိုထိုးစစ်ဆင်နေတာဖြစ်တယ်လို့လည်း KIA ကပြောပါတယ်ကချင်ဒေသဘက်မှာစစ်ရေးပြင်းထန်နေချိန်မှာလောက်ကင်ဒေသဘက်မှာတော့အစိုးရကထိုးစစ်တွေကိုအရှိန်ရော့ကျနေပါတယ်အပြည့်အစုံကိုတော့မတ်တန်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ပါရှင်။ကချင်လွတ်မြောက်ရေးတပ် KIA ရဲ့ရှေ့တန်းစခန်းတွေကိုမြမတပ်မတော်ကဒီကနေ့မှလည်း9ရက်မြောက်နေ့အဖြစ်ဆက်ပြီးထိုးစစ်ဆင်ပါတယ်။အစိုးရဘက်ကတိုက်လေရင်တွေဆက်ပြီးတုံးတယ်လို့လည်းကချင်လွတ်မြောက်ရေးအဖွဲ့ KIA ရဲ့ဤပညာအကြံပေးအဖွဲ့ပြောရေးဆိုခွင့်ရှိသူဦးထောင်ခါက VOA ကိုပြောပါတယ်
။ကျွန်တော်တို့တပ်မဟာတုံးတဲ့အောက်ခံတိုင်းရင်း29တိုင်းရင်း1ဧရိယာလည်းဖြစ်ပါတယ်။အော်တမရှိရှိလောက်ခံတရင်လေသူတို့ထုံးလို့ရတဲ့ဟာလေအဲ့၄ငါးရင်းလောက်ရှိတယ်ဒီမင်းညာကတော့တက်တိုက်လေရင်လည်းသူတို့နှခေါက်သွားအဘုံသွားကြည့်ကြတယ်ရှီလန်စခန်းတွေကျွန်တော်တို့ဖြေပေးရပါတယ်ဒါပေမဲ့ကျွန်တော်တို့ကဥစ္စာလေစစ်တဘောတရားရမစုတ်တန်းခံစစ်လို့လို့မရဘူးလေတော့ကျွန်တော်တို့ကလူအသက်ကိုပဲအဓိကထားတယ်နေရာကိုအဓိကမထားဘူးကြောက်ကြပုံစံမျိုးတိုက်တယ်ကျွန်တော်အထူးခိုက်တွေကကျွန်တော်တို့ဘက်ကတော့ရှိနေမယ်နဲ့နေတာပေါ့ဗျာ
မြန်မာအစိုးရဘက်ကတော့တရုတ်ဘက်ကိုထွက်မဲ့တင်မောင်ခိုကားတွေကိုမြန်မာတပ်မတော်ကလေကြောင်းဖြစ်ကူနဲ့လိုက်လံဖမ်းဆီးတာမှာ KIA နဲ့ထိတ်တိုက်တွေ့စစ်ဖြစ်တာဖြစ်တယ်လို့အစိုးရပိုင်းသတင်းစာတွေကဖော်ပြပါတယ် KIA ရဲ့ဤပညာအကြံပေးအဖွဲ့ပြောခွင့်ရဦးတောင်ခါကတော့အစိုးရဟာတင်မောင်ခိုအကြောင်းပြပြီး KIA စခန်းတွေကိုထိုးစစ်ဆင်တာဖြစ်တယ်လို့တုံ့ပြန်ပါတယ
်တင်မောင်ခိုကားဆိုတဲ့ကောင်းကျင်ကအစိုးရစက်တဲ့ကောင်းကျင်ဖြစ်တယ်ကချင်ပြည်နယ်မှာတိမောင်ခိုလို့ရမဲ့အစ်စ်တော့တင်းလည်းမရှိတော့ဘူးအခုလာတဲ့တစ်ရားဒီမိုးမိတ်ကြွယ်ကလာတဲ့တစ်တယ်ဖြစ်တယ်တတိုင်းတိုင်းကလာတဲ့တစ်တယ်ဖြစ်တယ်အစိုးရရဲ့ချင်းချုပ်လာတဲ့တစ်တယ်ဖြစ်တယ်အစိုးရအာဏာပိုင်အဖွဲ့အစည်းများနဲ့လုံးဝကျဉ်လွတ်တယ်ဆိုတဲ့အနေလို့မရှိအဝကားတွေရှေးတွေမဲလုံးတွေစစ်တပ်တွေအားလုံးနဲ့အသေးယူလုပ်ပြီးတော့အချင်းပါဝင်လုပ်ခင်ရတာဒီနောက်ချင်းရပြတဲ့အဲဂျန်ဒန်လေးကားလေးကိုအချင်းဝင်ဖို့ဆိုတဲ့ဟာနဲ့အာနာပိုင်အဖက်ကြီးအစစ်ဆက်အပြီးပြီးအားလုံးကိုအသေးယူလုပ်သက်ဆံနဲ့ညှိပြီးတော့မှဝင်လုပ်မှရတဲ့ကိစ္စလေဖြစ်တယ်ဆိုတော့အချင်းမှလုပ်ခင်ပေးတဲ့ဟာဒီအဖက်ကြီးရဲ့သဘောကြီးတော့ဘာဘာဆိုတော့အချင်းမှလုပ်တယ်ပြန်ပြန်ထွက်လာတယ်။နေစားရောက်ခံင်းကြမှာဘာဖြစ်တယ်ညာဖြစ်တယ်လေးနဲ့သူတို့ကအဲနေရှာပြီးတော့တိုက်လေရင်လည်းတုံးပြီးတော့ပြန်တိုက်ရတ
ယ်။အဲ့တော့အခုဒီအစိုးရပြောနေတဲ့ဒီမှာတင့်မောက်ခိုကားကိုဆရာတို့ကကာွယ်ပေးတာမဟုတ်ဘူးပေါ့နော်ဆရာအဲ့လိုလားရှင်
။ကာွယ်ပေးစရာတော့မရှိဘူးလေ
။ဟုတ်ကဲ့ရှင်
။အစိုးရအာဏာပိုင်အဖွဲ့အစည်းနဲ့အဖွဲ့အစည်းအကြီးကြီးနဲ့အဆင့်ဆင့်နဲ့သူတို့အပေးယူလုပ်ပြီးတော့လုပ်နေတဲ့တက်လုံလန်ကိစ္စကိုကျွန်တော်တို့ကပါအကာအကွယ်ပေးရမှာ
။ဟုတ်ကဲ့ရှင်။
ကာကွယ်ပေးစရာတောင်းဝါမရှိရ။ဒီခုရှိတာတရားဟိုချင်းချုံနေနေတဲ့ကိုရောက်လာတယ်ဆိုတဲ့ဟာကသူတို့ကတရုတ်နယ်စပ်ဘက်ကိုသွားရမယ့်ကိစ္စဖြစ်တယ်။ဒီနယ်စပ်ဘက်ကိုသွားဖို့အတွက်ကတရားဟိုချင်းချုံနေနေတဲ့ကိုဖြတ်ရတယ်။ဆိုတော့ကျွန်တော်တို့ကအဲ့မှာအခုပေါ့ယူ။ဒါမရှိဘူး။သူတို့ကကြွေးချင်တာမရှိဘူး။သူတို့ကအစိုးရအာဏာပိုင်အဖွဲ့အစည်းအစစ်အစစ်အပြီးပြီးနေတယ်။သူတို့ကအပေးယူလုပ်ပြီးတော့စစ်တပ်တွေနဲ့အပေးယူလုပ်ပြီးတော့လုပ်နေတဲ့ကိစ္စဖြစ်တယ်။အဲ့ဒီအပေါ်မှာကျွန်တော် KIA နဲ့ဘာမှတောင်းခံစရာတောင်းမရှိဘူး၊ကြွေးချင်စရာတောင်းမရှိ
ဘူး။ KIA ထိုးစစ်အတွင်းမန်စီ၊ဂိုက်ထိတ်၊မန်ဝင်းကြီးတခြားက KIA စခန်းတချို့ကိုသိမ်းပိုက်ထားပြီးဖြစ်တယ်လို့မြန်မာအစိုးရပိုင်းသတင်းစာကဖော်ပြပါတယ်။မြန်မာအစိုးရက KIA ထိ ंछ ုပ်ဒေသတွေကိုသတင်းတပတ်နီးပါးထိုးစစ်ဆင်နေချိန်မှာရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကင်ဒေသဝင်းကျင်ထိုးစစ်တွေကိုတော့ခိတ္တရန်နာထားပါတယ်။ကိုကန့်လက်နက်ကိုင်အဖွဲ့ပြောခွင့်ရအုပ်ထွန်းမြလင်းကဒေသရင်းစစ်ရင်အားအလုံးအင်ဖြစ်တင်းနေတာကြောင့်အနေငယ်တော့စိုးရင်ရတယ်လို့ပြောပါတယ်
။တပ်ဖွဲ့မရှိဘူး။လက်လုံရှိရှာတော့ဖြစ်နေရမယ်။တင့်ကားတွေလည်းပို့ထားတယ်လို့ကျွန်တော်လက်ရှိကျွန်တော်နေနေတဲ့ဒေသကိုပဲတို့ကတော့ပြင်ဆင်မှုကတော့နေရာတိုင်းပါပဲခင်ဒီဖက်တုံးချမ်းဖက်ကိုနည်းနည်းလေးပူဖြိထားမလားမပြောတော့ဘူးအခုဖက်တော့တိတ်ထူးခြားချက်မရှိပါဘူးခင်ငါကိုတိုင်းပါပဲ အင်းအားနဲ့ဆိုတော့စိုးတော့နည်းနည်းလေးစိုးရင်တော့ဗောဒါပေမဲ့တက်နိုင်တော့ကျွန်တော်ခုခံသွားပါမယ
်ဒီအပိုင်းနဲ့အတွင်းစရုပ်ချုပ်ရေးကျင့်သုံးနေတဲ့လောက်ကင်မျိုးအခြေအနေနဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာရင်းစည်ရေးသတင်းတွေနဲ့ပတ်သက်ပြီးတော့အစိုးရဘက်ကထုတ်ပြန်ချက်တစုံတရာမရှိသေးပါဘူးရှင်
မသိင်ဂီထိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့သပိတ်မောက်ចောင်းသားတွေဒီကနေ့ရုံထုတ်စစ်ဆေးတဲ့သတင်းတင်ပြပေးပါမယ်ပဲခူးတိုင်းလက်ပန်းမျိုးမှာပညာရေးဥပဒေပြုပြင်ပြောင်းလဲဖို့တောင်းဆိုရင်းနဲ့အဖမ်းခံထားရတဲ့သူတွေကိုဒီကနေ့ပဲရုံထုတ်ပြီးတော့ပုံမှန်၅ခုနဲ့တရားစွဲဆိုလိုက်ပါတယ်။နောက်ចောင်းသားကောင်းဆောင်ကိုကျော်ကိုကိုအပါအဝင်ဆန္ဒပြចောင်းသား၄ဦးကိုလည်းဝရမ်းမြေဖြစ်တဲ့တရားရုံးကနေဖမ်းဆီးမိန့်ထုတ်လိုက်ပါတယ်။လက်ပန်းမျိုးမှာဖမ်းဆီးခံရသူတွေရဲ့တရားခွင်နောက်ဆုံးအခြေအနေတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
တရားဝရီအချင်းထောင်မှာထိမ့်သိမ့်ခံထားရတဲ့ចောင်းသားတွေကိုလက်ဗရန်တရားရုံးမှာရုံးထုတ်လာချိန်မှာတော့ចောင်းသားတွေကအချုပ်ကားတွေပေါ်ကနေကြွေးကြော်တဲ့နေနဲ့အော်ဟစ်ဆန္ဒပြခဲ့ကြပါတယ်ကျောင်းသားတွေကိုလက်ဗရန်တရားရုံးမှာရုံးထုတ်ပြီးဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီဝင်တွေဖြစ်တဲ့ကိုအောင်မှိုင်းဆန်းကိုမင်းသွေးသင့်မဖြစ်ဖြစ်အောင်တို့ပါဝင်တဲ့69ဦးကိုတော့ပုံမှန်၅ခုနဲ့တရားစွဲဆိုထားကြောင်းကျောင်းသားတွေအတွက်အမှုလိုက်ပါဆောင်ရွက်ပေးမယ်ရှင့်နေဦးရောဘတ်ဆောင်းကဆိုပါတယ်
။အောင်မိုင်းဆန်းကိုတို့69ယောက်ကိုပြည်မှုဆိုင်ရာဥပဒေပုံမှန်143 145 149 332 505ခါခွေးတို့အရာပြည်မှုကြီးမှ993မြင်းသော2015နဲ့ရေမှုဥပုံမြန်နေတေလို့လို့ပြတရားစွဲပါတယ်အဲ့ဒီမူမှာတော့ဘယ်သူမှအာမခံမရပဲနဲ့တာယာပရိထောင်ကိုပြန်ရပါတယ်။နောက်တမူကကိုဇော်ကြီးခေါ်ကိုဇော်မင်းပါ၁၁ယောက်ကတော့ပုံမှန်143 145နဲ့149တို့အရာပြည်မှုကြီးအမှတ်964မြင်းသော2015တကယ်လို့ရေးမှုဥပုံမြင့်တို့ကနေပြီးတော့ဆွဲဆိုတာပါ။အဲ့ဒါမှတော့တရားရုံးက၁၀သိန်းတန်ခံဝန်သူ၂ဦးနဲ့အာမခံခွင့်ပြုလိုက်ပါတယ်။ကျော်ကိုကိုရေနောက်ပြီးတော့နန္ဒစေအောင်ရေရေးရေးကျော်ကိုကျော်ဆိုးမိုးရေမြတ်သူကမြတ်သူအောင်တို့ကတော့တေကံပြေးပြင်းနဲ့သူတို့ဆက်လက်ဆောင်ရွက်ပါတယ
်ဒီကနေ့မှာပဲနောက်ထပ်6ရက်ယမန်ထပ်ယူပြီးနောက်လ9ရက်နေ့ကိုချိန်ဆလိုက်တာပါမဖြစ်ဖြစ်အောင်ရဲ့ဖခင်ဖြစ်သူကတော့ចောင်းသားတွေရဲ့သဘောတူညီချက်တွေကိုအစိုးရဘက်ကချိုးဖောက်ခဲ့ပြီးဖမ်းဆီးထောင်ချဖို့စ조사တာဟာမဖြစ်သင့်ဘူးဆိုပြီးပြောဆိုလိုက်ပါတယ်
ဒီအဖြစ်သတိပေးပြီးချိုးဖောက်ပြီးတော့ကျန်တဲ့အလားတကယ်တည်းဖန်ပြီးတယ်တကယ်တည်းအပြည့်ရှိတာကဒီသမီးတို့လိုကြောင်းကြံလာနေတဲ့ဝိုင်းရံတွေမဟုတ်ဘူးဟုတ်လားတကယ်တည်းပြည့်ရှိတာကအစိုးရနဲ့ဒီစီးရေးဝန်ကြီးဌာနရဲ့တက်ဖွဲ့မှာဖြစ်တယ်ဘုရားဆောင်တန်းစီဆောင်ချဖို့လည်းစူးစမ်းနေတဲ့ဆိုတာဆောင်တန်းဖို့လူစုအကြီးအကဲတော့ပါလေ
ကျောင်းသူကျောင်းသားတွေနဲ့ဝိရံအင်အားစုတွေဘက်ကနေလိုက်ပါဆောင်ရွက်ပေးမဲ့ရှင်းနေ15ဦးခန့်ရှိပြီးရှင်းနေပါဝါလွှဲစာများရယူကာခုခံခြေပဖို့အတွက်လှုပ်ဆောင်သွားမှာဖြစ်ကြောင်းနဲ့ကျောင်းသားတွေကိုဆွဲဆိုထားတဲ့ပုံမှန်အရဆိုရင်ပြစ်ဒဏ်6နှစ်လောက်ထိချမှတ်နိုင်တယ်ဆိုပြီးရှင်းနေဖြစ်သူဦးရောဘတ်ဆောင်းကပြောပါတယ
်အပြည့်ချရမယ်ဆိုရင်ကျွန်တော်ဒီနေ့တော့ဒီပုံမှန်5ခုလောက်ဆို6နှစ်လောက်သွားမှာအဲကျွန်တော်တို့ခုနှစ်ရင်းရုံရင်းကြရင်တော့အမှုစတင်နိုင်မယ်လို့ထင်ပါတယ်အဲ့ဒီမှာဖွင့်ချင်ပါဆိုမြင်းရလို့ရပါတယ်ရှင်းနေ10ယောက်ကျော်15ယောက်လောက်ကတော့ရှင်းနေကိုယ်စားလွှဲစာတင်ပြီးတော့ဆောင်ရွက်ခဲ့ကြပါတယ်ခင်ဗျားတို့ရှင်းနေလွှဲတို့တော့ရှင်းနေကိုယ်စားလွှဲစာတို့ယူရာတို့ကျေကွန်မှာတွေ့တာတော့သူတို့မိသားစုနဲ့ပေးတွေ့တာတော့အားလုံးအဆင်ပြေဆုံးမှုပါတယ
်ပြင်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ရမှာတော့လက်ဗရန်ဖြစ်စင်မှာဥပဒေနဲ့အညီခေါ်ယူစစ်ဆေးပြီးမိဘရက်ထံပြန်လည်အနှံ့ခဲ့ကြောင်းဒီထဲမှာចောင်းတက်ဆဲចောင်းသား28ဦးနဲ့သတင်းသမား2ဦးအမျိုးသမီးအမျိုးသား20ဦးတို့ကိုပြန်လည်လွှတ်ပေးထားပြီးဖြစ်ကြောင်းမတ်လ24ရက်နေ့နေ့စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ရှင်
မေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တချိန်ထဲမှာပဲ2015ခုနှစ်အတွင်းမှာအလုသမားလေသမားចောင်းသားတက်ကြွလှုပ်ရှားသူတွေအပေါ်မှာအစုလိုက်ပြုံလိုက်အကြမ်းဖက်ဖမ်းဆီးထိန်းသိမ်းမှုတွေနဲ့အတူတိမ်းရှောင်နေရတဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဝရမ်းထုတ်နေတာတွေရှိပါတယ်။ဒါကြောင့်ပုံမှန်မျိုးစုံတက်ပြီးတော့တရားစွဲဆိုခံနေရတဲ့နိုင်ငံရေးအကျဉ်းသားဥယေကလည်းအစာပေါင်းများစွာမြင့်တက်လာနေတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံထဲကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကြည့်ကြရအောင်ပါရှင်။
လက်ရှိထိန်းသိမ်းခံထားရတဲ့သူတွေရာနဲ့ချီရှိနေပြီးတော့အကျဉ်းကျခံနေရတဲ့နိုင်ငံရေးအကျဉ်းသားများလာနေတဲ့အနေအထားအပေါ်မှာ AAPPB ရဲ့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့တွဲဖက်အတွင်းရေးမှူးကိုဘိုးကြီးကအခုလိုပြောပြပါဗျာ
ကျွန်တော်တို့ကပို့ပြီးတော့ဖန်ဆီးတာတွေနှိပ်စက်တာတွေကပို့ပြီးတော့များလာတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်။မနေ့ကနေ့တွေမှာဒီ
တမရဟူဒိန်စင်ကယုံကြည်ချက်ကြောင့်အကျဉ်းချခံရသူမရှိစေရလို့နိုင်ငံတကာခီးစဉ်အတွင်ပြောဆိုပြီးတဲ့နောက်ပိုင်းအခုလိုမျိုးတက်ကြွလှုပ်ရှားသူတွေကိုယာနဲ့ချီဖန်ဆီးမှုတွေဖြစ်လာတာဟာနိုင်ငံတွင်းပြည်ပြောင်းလဲရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းစဉ်နောက်ပြန်ဆုတ်သွားတာပဲလို့လည်းသူကဝေဖန်ပါတယ်။
တပ်ပဏာတွေကိုဖြည့်ရှင်းတဲ့အခါမှာအစိုးရကအကြမ်းဖက်တဲ့ပုံစံနဲ့ပဲဖြည့်ရှင်းနေတယ်လို့ဖြစ်တယ်။တကယ်တဲ့အစိုးရကိုယ်တိုင်ကနှိမ့်ဆက်ညှိမှန်းမှုကိုကျူးလွန်နေတယ်လို့ဖြစ်တယ်။တကယ်ဥပဒေမဲ့လုပ်တဲ့ရဲတွေနောက်အာဏာပိုင်တွေကိုအရေးကိုယူရပါမယ်။အဲ့လိုအရေးမယူသေးရောအစိုးရကနှိမ့်ဆက်ညှိမှန်းတာကိုအကြမ်းဖက်တယ်လို့ဥပဒေရအစိုးရရဲ့
နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေနဲ့အစိုးရနဲ့ပူးပေါင်းဖွဲ့စည်းထားတဲ့နိုင်ငံရေးအကျဉ်းသားများစီစီရေးကော်မတီကနေပြီးတော့နိုင်ငံရေးအကျဉ်းသားများရေးရာကော်မတီဖြစ်ပြောင်းလဲဖွဲ့စည်းတဲ့အခါမှာတော့နိုင်ငံရေးအကျဉ်းသားလှုပ်ရှားသူတွေတချို့ကိုပါဝင်ခွင့်မပြုတော့ဘဲကန့်သတ်မှုတွေနဲ့အတူပြည်ထောင်စုကဥဆောင်ပြီးတော့ဆောင်ရွက်နေပါတယ်။အခုလက်ရှိဥဆောင်ပြီးတော့ဖမ
ပြည်ထောင်စုဝန်ကြီးကဦးဆောင်တယ်အဲ့ဒီအဖွဲ့မှာတော့ AAPP ကိုချဲ့လက်ထားပါတယ် AAPP မပါတော့ပါဘူးဒီနှိမ့်ဆက်ညှိနှိုင်းမှုတွေအချမ်းဖက်ဖြိုခွဲမှုတွေမှာတာဝန်အရှိဆုံးဖြစ်တဲ့ပြည်ထောင်စုပေါ့နော်အဲ့ဒီပြည်ထောင်စုကတာဝန်ရှိတဲ့သူတယောက်ကနေပြီးတော့နိုင်ငံရေးကျင်းသားများကြီးရဲ့ကော်မတီမှာဥက္ကဋ္ဌပြန်ဖြစ်နေတဲ့အခါကျတော့ကျွန်တော်တို့အနေနဲ့စဉ်းစားဖို့ရတယ်အများကြီးရှိပါတယ်ဒီကော်မတီကတကယ်လွတ်လပ်တဲ့ဟိုအဖွဲ့အစည်းမျိုးဖြစ်လာမှာမဟုတ်ပါဘူးအစိုးရရဲ့ဩဇာအာဏာကင်းလွတ်ပြီးတော့ဒုလက်လက်ဆောင်ရနိုင်တဲ့အဖွဲ့အစည်းမျိုးဖြစ်မလာနိုင်ဘူးလို့ကျွန်တော်တို့ခန့်မှန်းလို့ရပါတယ
်ဒါကြောင့်အခုလက်ရှိအကျဉ်းတောင်တွေကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအပါအဝင်ဖမ်းဆီးထိန်းသိမ်းခံနေရတဲ့ကြောင်းသားတွေအလုံသမားလေသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုချွင်းချက်မရှိအ мян ဆုံးပြန်လွတ်ပေးဖို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB နဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ FPBS တို့ကဦးဆောင်ပြီးတော့မတ်လ24ရက်နေ့ကနေစတင်ပြီးတော့တိုင်းပြည်လုံးတိုင်းဒါနဲ့လှုပ်ရှားနေကြသလိုနိုင်ငံတကာရောက်ဒီမိုကရေစီအင်အားစုတွေကလည်းထိန်းသိမ်းခံနေရတဲ့အကျဉ်းသားတွေလွတ်မြောက်ရေးဆန္ဒပြတောင်းဆိုနေကြပါတယ်ရှင်ဒီအမေရိကန်အတန်ရဲ့ဗုဒ္ဓဖူးနေ့ညနေခင်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။2015ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့အတွက်မြန်မာအာဏာပိုင်တွေရဲ့ဖိတ်ကြားချက်ကိုအမေရိကန်အခြေစိုက်ကတ္တာစင်တာကကြိုဆိုလိုက်ပါတယ်။လွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်မြန်မာအစိုးရနဲ့အရက်သားအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေကိုကူညီသွားမယ်လို့ဆိုပါတယ်။ကတ္တာစင်တာရဲ့ဒီမိုကရေစီရေးရာဌာနတွဲဖက်အတွင်မူဂျိုနာသန်စတုန်းစထရစ်ကိုဦးကျော်စန်းသားကဒီကိစ္စနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတာနားဆင်ကြည့်ပါရှင်။
ကတဆန်တာကိုနိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်နေမြန်မာနိုင်ငံရွေးကောက်ပွဲတဲ့ဖိတ်လိုက်တဲ့အတွက်ဒီ2015မြန်မာရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတရေးရွေးကောက်ပွဲဖြစ်မယ်လို့အခိုင်အမာပြောနိုင်မယ်ထင်ပါသလားခင်ဗျာ
Well international observation cannot guarantee the quality of an election
နိုင်ငံကစောင့်ကြည့်မှုအဖွဲ့တွေအနေနဲ့ရွေးကောက်ပွဲရဲ့အကြီးအသေးကိုအာမမခံနိုင်ပါဘူးဒီကိစ္စဟာနိုင်ငံအာဏာပိုင်တွေအယက်သားအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေမဲဆန္ဒရှင်တွေအပေါ်မှာတာမူတည်ပါတယ်။စောင့်ကြည့်မှုအဖွဲ့တွေအနေနဲ့ကတော့အစည်းအဝေးခန်းစာတွေကိုကြည့်မယ်၊ပြည်တွင်းဥပဒေတွေ၊နိုင်ငံတကာစံချိန်စံနှုန်းတွေကိုကြည့်မယ်၊ဖြစ်နေတာတွေကိုထုတ်ပြန်မယ်။တိုးတက်ကောင်းမွန်မှုအတွက်ထောက်ခံတင်ပြတင်တာကိုတင်ပြမယ်။ကာတာစင်တာအနေနဲ့မကြခင်မှာပဲအခုချိန်ထိလေ့လာတွေ့ရှိနေတာကိုအစည်းအဝေးခန်းစာတစ်စောင်ထုတ်ပြန်ဖို့ရှိပါတယ်
။ကာတာစင်တာအပါအဝင်ဥရောပသမဂ္ဂတို့အာဆီယံတို့ကိုစောင့်ကြည့်လေ့လာဖို့မြန်မာနိုင်ငံအစိုးရဖိတ်ခေါ်တဲ့ကိစ္စကိုမြန်မာအာဏာပိုင်တွေကတော့နိုင်ငံတကာမှာမျက်နှာပန်းလန်းအောင်လုပ်မှသိကြပါတယ်ဒီကိစ္စကိုအဆုံးပြုပြီးတော့တူတူကနိုင်ငံတကာရှေ့မှာပွင့်ပွင့်လင်းလင်းဆောင်ရွက်နေတာဖြစ်တယ်ဟောဒီမှာလာကြည့်ဆိုတဲ့သဘောမျိုးဖြစ်ပါတယ်အဓိကတော့သူတို့ပြောမှာပဲ ဒါပေမဲ့တကယ်တမ်းပွင့်လင်းမြင်သာမှုရှိတယ်လို့ခင်ဗျားတို့အမှတ်ခံပြီးပြောနိုင်မလားဆိုတဲ့သဘောဒီအစွဲရွေချက်ကိုခင်ဗျားတို့ကပံ့ပိုးပေးရမှရောက်နိုင်မလားတကယ်တမ်းပွင့်လင်းမြင်သာမှုရှိအောင်မလုပ်နိုင်ရဘူးဆိုရင်
No, I think if it's not a cosmetic measure. I think as you're aware this is the first
ဒါအပေါ်ယံမြင်းနပန်းလှယုံလောက်ပဲလုပ်တယ်လို့တော့ကျွန်တော်မထင်ပါဘူးနှစ်ပေါင်းများစွာကြာမှာဒီလိုနိုင်ငံတကာအဖွဲ့အစည်းတွေကိုလေ့လာစောင့်ကြည့်ဖို့ဖိတ်ကြားလာတယ်ဆိုတာခင်ဗျားတို့သိတဲ့အတိုင်းပါပဲကာတာစင်တာတို့ EU တို့မှာခိုင်မာတဲ့နည်းစနစ်တွေရှိပါတယ်ရွေးကောက်ပွဲနေ့လောက်သာမကရွေးကောက်ပွဲအကြိုကာလကစပြီးတော့ရေရှည်စောင့်ကြည့်အကဲခတ်မှာဖြစ်ပါတယ်မြန်မာရွေးကောက်ပွဲကော်မရှင်ကလည်းကျွန်တော်တို့လိုစောင့်ကြည့်မှုအဖွဲ့တွေလိုက်နာရမယ့်ကျင့်ထုံးကျင့်ဝတ်တွေမကြခင်ကထုတ်ပြန်ထားပါတယ်ဒီကိစ္စအတွက်မြန်မာအရသာအဖွဲ့အစည်းတွေကိုလည်းဆွေးနွေးနေပါတယ်ဒါတွေအားလုံးကအပြုသဘောဆောင်တဲ့အချက်တွေပါဆိုတော့အရေးချင်းပြေဝတဲ့ရွေးကောက်ပွဲရဲ့လို့အပြည့်အဝအမှမခံနိုင်ပေမဲ့အကောင်းဘက်ကတော့ပြနေပါတယ
်အဲ့လိုလိုက်နာရမယ့်စီမင်းစည်းကမ်းတွေအထက်မှာတခုပါပါလဲဆိုတော့နိုင်ငံတကာစောင့်ကြည့်လေ့လာသူတွေဟာ political biasနိုင်ငံရေးအရာတစ်ဖက်ဖက်ကိုတင်ညွတ်မှုမရှိစေရဘူးလို့ဆိုထားတာလည်းတွေ့ရပါတယ်။ဒီနေရာမှာစစ်တပ်တပိုင်းကြီးစိုးထားတဲ့အာဏာပြအစိုးရနဲ့လူထုကိုအမှန်တကယ်ကိုစားပြုတဲ့ဒီမိုကရေစီအားစုတွေကြားမှာနိုင်ငံရေးတင်ညွတ်မှုမရှိစေရဘူးဆိုတဲ့စီမံဒါကိုခင်ဗျားတို့ဘယ်လိုမြင်ပါလဲ။ဒါဟာထိန်းချုပ်ကန့်သတ်ထားတဲ့ကိစ္စတရက်လိုများဖြစ်မနေဘူးလားခင်ဗျာ
။ No, I don't see that as a restriction. I mean, for the Carter Center, that's a part of our.
ဒါဟာထိန်းချုပ်ကန့်သတ်မှုတရက်လို့ကျွန်တော်မထင်ပါဘူး။ကျွန်တော်တို့ Carter Center အနေနဲ့ရွေးကောက်ပွဲတရက်ကိုစောင့်ကြည့်တဲ့နေရာမှာကျွန်တော်တို့ဟာနိုင်ငံတကာစံကြီးစံညုံးတွေကိုကြည့်ရပါတယ်ရွေးကောက်ပွဲဆိုင်ရာဥပဒေတွေလှုပ်ဆောင်ချက်တွေကိုဒီစံနေနဲ့ကိုက်မကိုက်ကြည့်ပါတယ်ဘယ်ပါတီအမတ်နေရာအများစုရတယ်ဆိုတာကျွန်တော်တို့အတွက်အရေးမကြီးပါဘူးအရည်သွေးကိုကြည့်ပါတယ်ရွေးကောက်ပွဲဘလောက်အရည်သွေးကောင်းတယ်လဲဆိုတာကိုဖြစ်စင်တဲ့ကွာကြည့်ပါတယ်ပြဿနာတွေရှိလာမယ်ဆိုတာကတော့သိကြပါတယ်အရေးကြီးတာကအစိုးရဟာဒီပြဿနာတွေကိုဘလို့ကင်တွယ်ဖြေရှင်းမလဲဆိုတာဖြစ်ပါတယ်ရွေးကောက်ပွဲဖြစ်စင်ဟာရှေ့လျားတဲ့ဖြစ်စင်မှာပြုပြင်ပြောင်းလဲရေးဆိုတာကလည်းရှည်လျားတဲ့ဖြစ်စဉ်မှာကျွန်တော်တို့ရဲ့ရည်ရွယ်ချက်ကဒီဖြစ်စဉ်ဒီအောင်မြင်ရေးအတွက်အာဏာပိုင်တွေနဲ့နိုင်ငံရေးပါတီတွေကိုကူညီဖို့ဖြစ်ပါတယ်
။ဒါကတော့ကာတာစင်တာရဲ့ဒီမိုကရေစီရေးရာဌာနတွဲဘက်အတွင်းရေးမှူးကိုဥကျော်စန်းသာဆက်သွယ်မေးမြန်းခဲ့တာပါ။ဗုဒ္ဓဘူးနေ့ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အစီအစဉ်လေးအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုဒေါက်ခင်မြတ်သက်ကတလှည့်ကြီးညာပေးပါမယ်ရှင်။
ရှိမနေငါမှာ app တမရ app အရာဘူမန်ဆောဟာရှိနေတဲ့တောင်ပိုင်းကအေဒန်မြို့ကိုဟူသီတိုက်ခိုက်ရေးတမရခြိတက်လာနေတာမို့တမရဟာအေဒန်နန်းတော်ကထွက်ခွာသွားပြီးမျိုးရင်းကအမိမဖော်လို့တဲ့တနေရာမှာရှိနေတယ်လို့ရှိမင်းအရာရှိတွေကဒီကနေ့ပြောကြားလိုက်ပါတယ်။မနေ့ကတော့ဟူသီရဲ့လောက်ရက်ကိုရက်တန်အောင်ဟန်တားတဲ့အနေနဲ့စီးရဲအရာဂျောင်းဝင်ဆောင်ရွက်ပေးဖို့မစ္စတာဟာရီကကုလသမဂ္ဂလုံခြုံရေးကောင်စီကိုပန်ချာခဲ့ပါတယ်။မနေ့ကခီးတဲ့တန်အခီးတဲ့နဲ့လင်းအမှုထမ်း150လုံးတည်ဆုံးခဲ့ရတဲ့ German Wings ပိုင် Airbus လေဂျက်လင်ပြတ်ကျခဲ့တဲ့ပြင်သစ်နိုင်ငံ Apps တောင်းတန်းဒေတာမှာရှာဖွေစစ်ဆင်မှုတွေလုပ်နေပါတယ်။ပြင်သစ်ပြည်ထောင်ဝန်ကြီးဌာနကဒီ German Wings လင်းရဲ့ Black Box ကိုရထားပြီးဖြစ်ပြီးလင်းပြတ်ကျတဲ့အကြောင်းရင်းကိုသိနိုင်အောင် Paris မြို့ကိုပို့ပြီးစစ်ဆင်မှုတွေလုပ်နေပြီလို့ပြောပါတယ်။ Afghanistan နိုင်ငံလုံခြုံရေးရဖို့ကိစ္စနဲ့ပတ်သက်ပြီး Afghan တမရAshraf Ghani နဲ့ American သမ္မတ Barack Obama တို့ဟာမနေ့ကဆွေးနွေးခဲ့ကြသလိုဒီကနေ့မှာတော့ Mr. Ghani ဟာ American Congress လွှတ်တော်ပူးတွဲအစည်းအဝေးပွဲတစ်ခုမှာမင်ကွန်းပြောကြားမှာဖြစ်ပါတယ်။စင်ကာပူနိုင်ငံကိုထူထောင်ခဲ့သူကွယ်လွန်သူဝန်ကြီးချုပ်ဟောင်းလီကွန်ယူအတွက်အခုသတင်းဖတ်ကိုစင်ကာပူနိုင်ငံမှာဝန်ထမ်းခြေကွဲပွဲကာလသတ်မှတ်ပြီးသူ့ရဲ့ကျွမ်းကျင်တဲ့ရုပ်လက်ကိုဒီကနေ့ဗုဒ္ဓဖူးနေ့ကစပြီးလွှတ်တော်မှာအများကြည့်ရှုနိုင်မှုအတွက်ပြသထားမှာဖြစ်ပါတယ်။မစ္စတာလီရဲ့မှန်ကန်ကိုလက်နဲ့တင်ရင်နဲ့သမရအိမ်ကနေလွှတ်တော်ကိုတည်ယူသွားစင်မှာဝန်ထမ်းပူဆွေးနေသူတွေထောင်နဲ့ချီပြီးစင်ကာပူမြို့ပေါ်ကဓမ္မရီပေါ်မှာထွက်ပြီးဂါရဝပြုကြပါတယ်
။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကမတ်တိန်ကင်ထိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Glenn Bon Galio ဖြစ်ပါတယ်ရှင်။VOA American အတန်ရဲ့ဒီမြန်မာပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲနေ့စဉ် TV သတင်းလွှာအစီအစဉ်ကို Asia Sub 7 ဂျိုရူကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ်မြန်မာပိုင်းအစီအစဉ်မှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာရေးသုံးသပ်ချက်နဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။စောင့်မျှော်နားဆင်ကြပါရှင်။ကျမစုမမ
This program has come to you from the Voice of America, Washington.